တာပါဗျာဒီနေ့တဲ့ဒီ line system မှာတော့ NLD party ရဲ့မဟာဗျူဟာနဲ့ရှင်းနေရွေးကောက်ပွဲအလားအလာတွေကိုဆွေးနွေးမှာဖြစ်ပါတယ်။လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလှောင်းနေတဲ့အခြေချင်းကိုကြည့်ပြီးလက်ပြောင်စည်းရုံးကိုစဉ်းစားချက်တွေရှိနေတယ်ဆိုပြီးအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD party ရဲ့ပြန်ချောင်းရေးကော်မတီအဖွဲ့ဝင်ဝင်အောင်ရှင်ကမချတဲ့ငါပဲ view ကိုပြောပါတယ်ဆိုတော့ဒီအဓိကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာအတွက်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘလို့ရလဒ်တွေထွက်ပေါ်လာနိုင်တယ်လဲလူကြီးရဲ့လူဝဲချက်ကိုဖြည့်ဆည်းပေးနိုင်တယ်လားလူလူဘက်ကရောဘာတွေမျှော်လင့်ထားကြတယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်မြန်မာရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးရဲတွန်းနောက်တင်းစားဆရာဦးစည်းရဲ့သူတို့လေလိုင်းမှာရောက်နေကြပါပြီဆိုတော့ကျွန်တော်တို့အခုပဲအစီအစဉ်ကိုစတင်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသုံးသပ်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီ NLD ပါတီအနေနဲ့ဒီပြည်ရဲ့ရွေးကောက်ပွဲမှာတော့ဟိုလူကိုမကြည့်နဲ့ပါတီကိုပဲကြည့်ပြီးမဲပြပါဆိုပြီးစီယုံခဲ့ပါတယ်။ဒါကြောင့်လဲဆိုတော့ဒီ NLD ပါတီနေနဲ့အနိုင်ရမှာအစိုးရဖြစ်မှာအပြောင်းလဲဖြစ်အောင်လုပ်နိုင်မှာပါဆိုပြီးသူတို့စီယုံခဲ့တာပါ။အခုကတော့ဒါကိုကြောင်းမြန်လှမ်းမှုစဉ်းစားလာတာဖြစ်ပါတယ်။ဟိုတရားဝင်တော့ဟိုကြီးညာထားတာမျိုးတော့မဟုတ်သေးဘူးပေါ့လေ။ဒါပေမဲ့ဒါကတကယ်ဒီ NLD အတွက်လာမယ့်ရွေးကောက်ပွဲအတွက်မှန်ကန်တဲ့မဟာဗျူဟာတစ်ခုဖြစ်လာမယ်လို့များရေဗျူဟာသုံးသပ်နိုင်မလား။ဆရာဦးစည်သူအရင်သုံးစဉ်းစားဆွေးနွေးပြပါလားခင်ဗျာ။
ဟုတ်ဒီရွေးကောက်ပွဲမှာဒီလူဟိုဟာပေါ့လေတခြားရွေးချယ်လာမယ်ဆိုတာကတော့ဒါအင်မတန်ကောင်းတဲ့ဟာပါဘာလို့လဲဆိုတော့အကြောတော့ဟိုအခုချိန်ကျတော့ငားနေလဲတာကျွန်တော်တို့အတွေ့အကြုံရခဲ့ပြီးပြီပေါ့လေအဲ့တော့ဒီရွေးကောက်ပွဲမှာအစိုးရဖွဲ့နိုင်ခြင်းရှိတဲ့ပါတီကြီးတွေပေါ့နော်နောက်ပြီးတော့ကြာကြရင်အစိုးရမဖွဲ့နိုင်ရင်တော့မှဘာပြောပြောအစုံတရာတော့ရေးတွက်ပြီးရလာနိုင်တဲ့အနောက်ရေးတွက်ရလာနိုင်တဲ့ဒီနိုင်ငံရေးပါတီတွေအဲပြီးတော့ကြာတော့အစိုးရကိုဖိအားပေးနိုင်တဲ့အတိုက်ခံကောင်းဖြစ်လာမယ်တကယ်ဥပဒေကြီးပေါ့နော်သူတွေမှာဒါဒီတွေကြီးအများကြီးပါလာဖို့လိုတယ်ပေါ့လေဒီတွေတွေအချက်မြက်တဲ့လူတွေပါလာဖို့လိုတယ်ဇာတိကောင်းတဲ့လူတွေအများကြီးပါလာဖို့လိုတယ်2025မှာတော့ဒါကဟိုဒီ transition ကာလပေါ့လေစက္ကူမကူကာလဖြစ်တဲ့ကြောင့်မလို့ကောင်းတဲ့ကတော့ဟိုရတဲ့လူတွေခေါ်ပြီးတော့ထည့်လိုက်ရတဲ့အနေအထားမျိုးရှိနေတဲ့ခါကျအခုလွတ်ပေါ်မှာလည်းဒါတချို့ကျွန်တော်တို့မြင်ရမှာပါဟိုတကြွရမှာကလွတ်တကြွရတဲ့ထည့်မြက်တဲ့မှာကထည့်မြက်တဲ့တချို့မှတည်ကြတော့လေဒီလိုလေဟိုမဲတဲ့ုံတဲ့မပူရဲ့အနေအထားမျိုးရှိနေတယ်ပေါ့နော်ဒါကဟိုလက်လက်တော်မှဒီမှာဆိုတင်မကပါဘူးဒါဝင်ကြီးတွေဘာတွေမှာပါဒါပါတယ်ပေါ့လေဆိုတော့ကြပြောရင်တော့ရှည်သွားပါပေါ့နိလောလောဆယ်ကဒီလူရဲ့ချက်ရင်းမှာဒီလက်တော်မှတို့ဘာလို့ဒီကထားပြီးပြောရမယ်ဆိုရင်တော့ဒီလိုမျိုးဒီလူမျိုးတေချာစီစီရေးချက်နဲ့ဆိုပြီးတော့ဒါကဆင်းရလိုက်တယ်ဆိုတာအင်မတန်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒီ NLD ရဲ့ဆုံးဖြတ်ချက်နဲ့မကအောင်တခြားလူကပါတီကြီးတွေဖြစ်တဲ့ဟိုကောင်းလာပါတီတွေမှာပါဖြစ်ဖြစ်ဒီဒါနဲ့နိုင်ငံလုံးတိုင်းတာနဲ့အောင်နိုင်နဲ့ခြေရှိတဲ့ပါတီတွေမှာဖြစ်ဖြစ်ဒီလိုမျိုးအယူဆတွေဒီလိုမျိုးရွေးချယ်ရေးလူရွေးချယ်ရေးမူဝါဒတွေကိုရှင်းသုံးပြပါမယ်။ဒါမှလည်းကျွန်တော်နိုင်ငံနောက်တစ်ဆင့်တက်မှာ2025ကတော့ဒါကကြာကြံကာလအနေနဲ့ကျွန်တော်တို့ကနားလည်ပြီးလို့ရတယ်။2020မှာကတော့ပြီးခဲ့ဆင်းရဲမှုလိုအပ်နေပါတယ်။ပြီးခဲ့လူကောင်းကောင်းတွေရဖို့လိုနေပါတယ်။
โอเคสรุปเสี่ยอู้เยท้อเยตตบอราเลสคืนนี้บอกครับเสี่ยอู้เยท้ออ่ะกูรันเนี่ยที่ตลอดกูเซตู้ชินเนี่ยตาวอยู่เกือบอยู่เลยสรุปอะกูที่ NLD บักก็โหซึ้งซ้าနေเนี่ยที่มหาวิวอ่ะถ้าโหตะเกสตาวเนี่ยเนี่ยมหาวิวอ่ะตะคู่อีนเนี่ยตู้อยู่ซะล่ะครับเนี่ย
อะกูที่ NLD ปาร์ตี้อ่ะပြောให้สมเหตุสมผลอ่ะပြောไล่ได้หากาจนเออขันษาเจจนต้องตัดฉักก็တော့သူတို့ဒီပြီးခဲ့တဲ့9နှစ်တက်တန်းအမှာဒီလူကိုမကြည့်ပါနဲ့ပါတီကိုကြည့်ပါဆိုပြီးတော့ဆော်အကျက်နဲ့အဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့မျက်စိမှိတ်ပြီးတော့မဲပေးလိုက်ကြတယ်အဲ့ဒီမှာဆိုလို့ရှိရင်ဘလောက်တောင်ဒီဆက်ခံမှုရတယ်လဲဆိုရင်ပေနေတဲ့ကိုယ်စားလှယ်နောင်တောင်မှအဲဒီရေကောက်ပေါ်မှာအနိုင်ရတဲ့အဖြစ်အဲကျွန်တော်တို့ဒီအောင်မြင်ခဲ့တယ်လို့ပြောနိုင်ပါတယ်သို့တော့တကယ်တမ်းကျွန်တော်တို့တော်တယ်မှာဖြတ်တန်းလိုက်တဲ့အခါမှာအာပါတီထောက်ခံပါတီကိုသစ္စာရှိရုံနဲ့ပါတီရက်ခံချက်ရှိရုံနဲ့မလုံလောက်ဘူးအရေးချင်းရှိဖို့လဲလိုတယ်လူရောလူကောင်းဖြစ်ဖို့လဲလိုတယ်ဆိုတာတွေလည်းတွေ့လာတယ်တွေ့လာတဲ့အခါကျတော့တချို့ကိစ္စတွေမှာမအောင်မြင်ဘူးတချို့ကိစ္စတွေမှာတော်တော်တယ်မှာပြည်သူလူထုအတွက်ဘာမှလွတ်ဆောင်ပေးတတ်ဘူးမရှိဘူးအဲ့ဒီလိုဟာတွေကပြည်သူလူထုအနေနဲ့ပါတီပေါ်ပါတီနဲ့ဒီအစိုး NLD အစိုးရအပေါ်မှာဒီတဖြည်းဖြည်းနဲ့ဂုံတိတ်ခါကြတရားဓမ္မမို့ရင်လဲထောက်ခံမှုရော့ပါတရားဖြစ်လာတဲ့အခါမှာဒီလာလာမဲ့ရွေးကောက်ပွဲမှာသူတို့ရဲ့မဟာဗျူဟာကိုကြောင်းလဲပြီးတော့ကျွန်တော်တို့ဒီ
ပြင်ဆင်လိုက်တယ်လို့သုံးသပ်လို့ရပါတယ်။တကယ်လို့ဒီတိုင်းပြီးခဲ့တဲ့2015ကမဟာဗျူဟာတိုင်းပွားမယ်ဆိုလို့ရှိရင်တော်တော်များများ NLD ကိုထောက်ခံသူတွေကဒီရှင်သွားနိုင်တာပေါ့နော်ရှင်သွားတယ်ဆိုတာကမင်းမပေးတော့ NLD ကိုမပေးတော့ဘူးပေါ့နော်အဲ့တော့ဒါကြောင့်မလို့သူတို့ကအပြောင်းလဲလုပ်ရတယ်အပြောင်းလဲလုပ်တဲ့အခါကျတော့လူကိုကြည့်ပါဆိုတဲ့အခါမှာလူတော်လူကောင်းရွေးရမယ်နော်လူတော်ကောင်းရွေးရမယ်တကယ်တမ်းကျွန်တော်တို့ပြည်သူလူထုအတွက်ကိုဟိုဆောင်ရွက်ခြင်းနဲ့နော်ဟိုမှန်မှန်ကန်ကန်နဲ့အဲဒီဆောင်ရွက်ခြင်းနဲ့ပုံပေါ်တွေကိုလွတ်တော်တဲ့ရောက်အောင်နောက်အုပ်ချုပ်ရေးပိုင်းတွေမှာရောက်အောင်ရွေးချယ်တင်ပြရမယ်ဆိုတဲ့အဲ့တော့ policy ကိုမဟာဗျူဟာကိုချလိုက်တဲ့အခါကျတော့ပြည်သူလူထုကတော့ဒါစိတ်ဝင်စားမှုပြန်ပြီးတော့မြင့်တက်လာနိုင်တာပေါ့အဲ့တော့ပြန်ပြီးမြင့်တက်လာတာနဲ့အများတကယ်တမ်းရွေးချယ်တဲ့အခါမှာဘယ်လိုရွေးမှာလဲအဲ့ဒီလူတွေကိုမြို့နယ်လိုက်မြို့နယ်လိုက်ဟာပါတီတွေကပဲရွေးမှာလားဓမ္မမဟုတ်လူထုလူသားသာအဖွဲ့အစည်းတွေနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့အဲ့ဒီဒေသတစ်ခုမြို့နယ်တစ်ခုမှာဟလာဒီတကယ်ကိုပဲအဲယူတာစူတာပြီးတဲ့အခါကျတော့အချင်းအချင်းရှိတဲ့ပုံပေါ်တွေကိုရေးပြီးတော့ကိုယ်တော်လောင်းအဖြစ်နဲ့ဟလာတိမ့်ကျင်းမှာလားပါတီဝင်မဖြစ်သေးတဲ့သူတွေလည်းအဲကျွန်တော်တို့ကဖြစ်နိုင်တယ်ပါဝင်နိုင်တယ်သို့တော့အဲ့ဒီပုံပေါ်တွေကိုရေးချက်ပြီးလို့အဲဒီကျွန်တော်ကိုယ်တော်လောင်းဖြစ်တယ်ဆိုရင်တော့ပါတီဝင်အဖြစ်ဝင်ရမယ်ဆိုတဲ့ဟာမျိုးချမှတ်မှာလားဆိုတဲ့ကိစ္စကတော့မရှင်းသေးဘူးပေါ့လေ
ဟုတ်
ပါပဲဖြစ်ဖြစ်ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့ဒီအကြောင်းလဲဟာစိုးစိုးလက်ခံတဲ့လည်းအကြောင်းလဲဖြစ်တယ်လို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ဆိုတော့တကယ်တော့ဒီအစိုးရအနေနဲ့တော့ဒီအရင်ချင်းရှိတဲ့လူတွေပါလာရဆိုရင်ပိုအားကောင်းတယ်ဆိုတော့ရှင်းပါတယ်။ဒါပေမဲ့တခုရှိတာပေါ့လေဟိုဒီလိုအရင်ချင်းရှိတဲ့လူတွေဆိုတော့ဟိုလက်ရှိပါတီတွေမှာလုံလောက်ပါမလား။ဘာဖြစ်လဲဆိုတော့ဟိုတချို့ကပြောနေတာရှိရဒီမြန်မာနိုင်ငံမှာဒီလိုစစ်စိုးရဆက်ဆက်အောက်မှာဟိုသူဖြတ်သန်းလာခဲ့ရတော့ဟိုတကယ်တက်ပြီးအုပ်ချုပ်ရေးမှာဟိုအရေးချင်းဟိုကြောက်ချင်မှုတွေအားနေတယ်ကြောက်ချင်တဲ့လူပုဂ္ဂိုလ်တွေအားနေတယ်ဆိုတော့ဟိုထောက်ပြချက်တွေလည်းရှိနေဆိုတော့တကယ်ဒီလိုအရေးချင်းရှိတဲ့လူတွေကိုလူကြီးနေဆိုရင်တော့မှာပဲကျွန်တော်လက်ရှိပါတီတွေမှာတွေလုံလောက်ပါမလားအပြင်ထွက်ပြီးတော့ဒီခြားနိုင်ငံရေးပါတီတွေဖြစ်စီပုဂ္ဂလရေးဖြစ်ဖြစ်ပေါ့လေစီယုံဖို့များဟိုလူနိုင်လားဆရာဦးရထောဆွေးနွေးပါဦး
အဲမှန်ပါရဲ့ဟိုဥောင်းလည်းဦးတုံးတတ်တယ်လို့ပဲကျွန်တော်တို့ကနိုင်ငံရေးဆိုတဲ့ဟာနဲ့ကျင်းကွာနေကြတာရှားပြီပြောမယ်ဆိုရင်တော့ဒီကျွန်တော်တို့ရဲ့နိုင်ငံရေးစိတ်ဝင်စားမှုနဲ့နိုင်ငံရေးစကားကိုဟိုပုံမှန်လင်းလင်းပြောလာခွင့်ရှိတာက2010လောက်ကမှပဲစတယ်လို့ပြောရမှာပေါ့အဲ့လိုဖြစ်တဲ့အကြောင်းလို့နိုင်ငံရေးဒီအသိနိုင်ငံရေးရေးချင်းနိုင်ငံရေးအတတ်ပညာနိုင်ငံကိုအုပ်ချုပ်တဲ့အတတ်ပညာအာဒီလူတို့ကိုစီယုံတဲ့အဲဒီအတတ်ပညာအာဒီလူတို့ကိုဘလို့ကျွန်တော်တို့ကဟာလာဘလို့ policy တွေနဲ့ဟာလာဒီကောင်းအောင်တိုင်းပြည်ကိုတည်ဆောက်မလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့မှာဟိုအားလုံးတိုင်းပြည်လုံးအနေနဲ့ရောကျွန်တော်တို့တဦးချင်းအနေနဲ့ပါအများကြီးကျွန်တော်အားနည်းချက်တွေရှိပါတယ်ဒါကြောင့်မလို့ဟိုကျွမ်းကျင်တဲ့တကယ်တိမြင်အဲအုပ်ချုပ်နိုင်စွာရှိတဲ့ပုံပေါ်တွေကိုရွေးချယ်တဲ့နေရာမှာလည်းအခက်အခဲရှိတာကကျွန်တော်တို့သိကြကြပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့2015 NLD အစိုးရဖွဲ့တဲ့အခါမှာသူ့ပါတီဝင်စစ်စစ်တွေကကျွန်တော်တို့တကယ်လုံနိုင်ကြတဲ့အုပ်ချုပ်နိုင်တဲ့လူတွေကောင်းကောင်းမရနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဒီအရင်လူဟောင်းတွေကိုပြန်ပြီးတော့တောင်းရတာတွေကျွန်တော်တို့မျက်မြင်ပါပဲအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့အခုဟာကဒီ policy မဟာဗျူဟာသူကဒီချလိုက်တဲ့အခါကျတော့လွတ်တော်ထဲမှာကျောင်းတဲ့ပုံပေါ်တွေကစပြီးတော့သူတို့ကဒီတခြားပေါ့နော်ဟိုဟိုပါပေါ့ဟိုတခြားပါတီကမဟုတ်ရင်တောင်မှအ ਨੇ ဆုံးဟိုအပြင်မှာဒီရှိနေတဲ့လူတော်လူကောင်းတွေကနေပြီးတော့ရွေးမယ်ဆိုတဲ့သဘောပါအဲ့တော့အော်ဒီလူတွေကတကယ်တမ်းဖြစ်လာတဲ့အခါမှာတော့ပါတီဝင်ခိုင်းတာဟိုတော့ကျွန်တော်ပြီးခဲ့တဲ့ဓာတ်ပြတ်ရွေးကောက်ပွဲမှာကျွန်တော်ကြုံရတဲ့ဟာလေးတစ်ခုတွေ့ပါတယ်ဒါ NLD လုပ်တဲ့ဥစ္စာကျွန်တော်ထောက်ခံပါတယ်သူတို့ကဒီကိုယ်တိုင်လောင်းကိုသူတို့ရွေးတဲ့အခါမှာပါတီကမရွေးဘူးအဲ့ဒီလူထုလူသားစာအဖွဲ့အစည်းပေါ့နော် NGO တစ်ခုကိုသူတို့ NGO ကိုပဲယူထိုင်းလိုက်တယ်ဒီကနေ့ပြီးတော့တင်လာတဲ့ပုံပေါ်ကမှသူတို့ကကိုင်းဒါဆိုလို့ရှိရင်ကိုယ်တော်လောင်းအဖြစ်ဝင်ပြန်မလားဝင်ပြန်မယ်ဆိုလို့ရှိရင်သူ့ကိုကိုယ်တော်လောင်းအဖြစ်တင်လိုက်တဲ့အခါမှာပါတီဝင်ခိုင်းတာပေါ့နော်အဲ့တော့ဒီနိုင်သွားတယ်ပေါ့ပါတီရဲ့အရှိန်နဲ့နိုင်သွားတယ်ပေါ့အဲဒါမျိုးလေးတွေတွေ့ရတယ်အဲ့တော
့ဟို
ပြောကျင်တဲ့သဘောကဟိုကြောင်းမြန်ပြန်ကျင်းသုံးတာပေါ့ပါတီထဲမှာလူမွေးပြီးတော့မှဒီလူကိုပြောင်းမြောက်ပေးတာ လူမဟုတ်ခဲနဲ့အခုကတော့ဒီလိုလူကောင်းကိုဝေးပြီးတော့မှပါတီတွေကိုပြန်သိမ်းသွင်းတာမျိုးပေါ့အဲဒီဟာကလည်းကျွန်တော်ထင်တယ်ဟိုတကယ်ကိုဟိုဖြစ်တဲ့ဒီလိုလူကောင်းရလာလို့ရှိရင်ကျွန်တော်တို့ပါတီတက်စာရှိမှုပါတီရက်ခံမှုရှိအောင်ကတော့ပြန်ပြီးလေ့ကျင့်သင်ကြားပေးရလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဆရာဦးစင်ရဲ့သူရောခင်ဗျာကျွန်တော်တို့ဒီစောစောရရှိတဲ့လူတွေရဖို့ဆိုရင်ကျွန်တော်ဒီပါတီတွင်းမှာထည့်ကျော်ပြီးရောကြည့်ဖို့လိုမလား
အလူရဘလူရဘဆိုတာကျွန်တော်အနည်းငယ်ဆုံးကြည့်ရင်ဒီစင်ကာပူနိုင်ငံမျိုးပေါ့လေကျွန်တော်တို့ကဒါနိုင်ငံချင်းတို့တော့ဟိုတရားတော်ရဲ့ကြီးတော့မတူဘူးဒီလိုများလဲစင်ကာပူကြည့်လို့ဆိုရင်ကိုဒါကတစ်ဖြစ်ဖြစ်တယ်လေသူတို့ဆိုရင်သူတို့စီမှာပါတီရဲမှာကတော်တဲ့လူတွေရှိတယ်ဒါပေမဲ့သူကအရင်လဲကြည့်နေတာကသူကဆက်မြက်လာလဲတော်လာလဲပေါ့နော်ဥမာဆိုရဒီခါလာခါရဝန်ထမ်းတွေလည်းရှိနေဒါမှမဟုတ်လဲအပြင်မှာကိုယ့်အဖို့လုံးလုံးနေတဲ့တော်တဲ့ပညာရှင်တွေရှိမယ်သူကလိုက်ကြည့်ပြီးတော့သူရုံးနေတာအဲ့ဒီပါတီရဲ့ဝင်ဖို့အဲဒေမီယာပေးမယ်ပါညာဒီတကယ်လည်းကြောက်ကြောက်စားတယ်ကြောက်စားပြီးတော့ကြာအခုဒါမစ်ရှင်လုံးပြီးရင်ဒါအခုလက်ရှိဝင်ရုပ်ပြီးမစ်ရှင်လုံးပြီးရင်ဒါဟိုနောက်ထပ်အရင်အနေနဲ့ယူရတာပေါ့လေသူနားတော့ရင်ဝင်မဲ့ထဲမှာဆိုရင်အဲ့ဒီလိုလူတွေဆိုရင်ဒါအပြင်ကနေသာရောက်လာတာပဲဟိုအပြင်ကနေရောက်လာပါတီရဲ့ကိုရောက်လာပြီးတော့နည်းနည်းတုံးလုံးကနဲ့ထိန်းပြီးတော့အဲ့ဒီဒီလိုမျိုးရတယ်ကျွန်တော်ရောက်သွားကြတာပေါ့နော်ဆိုရဲခါကြတော့ဒီလိုမျိုးသူကမြေပြင်မပြတ်ကြည့်နေတဲ့ခါကြတော့အဲ့မြင်ပြီးတော့တစ်ခါလေးစီးရုံနိုင်တယ်ဒီပြည်အောင်လည်းတာပြရလို့ရှိရကောင်းကောင်းနေလို့ကြာတာပေါ့နော်အဲ့တော့ဒီမှာဒီမှာကြားလိုက်လေကျွန်တော်တို့ဒီမှာဟုတ်ပါတယ်ခုနကပြောရတဲ့လိုမျိုးလူသားရင်းမြင့်နေတယ်ဒါပေမဲ့ကက်ဘီနက်တစ်ခုသာပေါ့နော်ဒီဝင်းကြီးဖက်တစ်ဖက်သာဒါလူ20 30ပေါ့နော်အဲ့လောက်တော့ဒီမှာနိုင်ငံကရေးရရကိုရရတစ်ခုနောက်တစ်ခုကဒီမြတ်တော်ကျေးဇူးလေဒီ960ပေါ့လေဆိုတော့ပြည့်တဲ့ကြာပြီဒီနေနဲ့တော့တက်တော်ရပါကြည်လိုက်ရင်တချောင်းပေါ့အဲ့လောက်တော့ဒီရမင်းရဖားရဲ့အနေနဲ့ပြည်ပြည်ရေးလို့လည်းရတယ်ပြီးရင် INGO NGO နောက်ပြီးတော့ကြာတော့ကိုယ်အောင်စီးပွားရေးလုပ်နေလူအဲပြီးရင်ဆိုးရွားဝင်နေစပြီးစင်ပေါ့နော်ဒီအများကြီးဟိုလူကြီးရင်50လောက်ရှိတယ်အဲ့တည်းမှာအကျော်ရောက်ပြီးပုံကိုရှိရဲအဲ့ဒီလူတွေမှလိုက်ရှာရင်ဒီ900တချောင်းကတော့ကြားကြရတယ်ရအဲ့တော့ပုံကြီးတဲ့ပုံကြီးတွေမှဆိုပါရှိတယ်ဆိုအဓိကကြီးကြည့်ရတာ higher rate နဲ့ fire rate အဲ့တော့တော်ရမျိုးခေါ်နိုင်လို့လူရယ်ဒီလိုကြကြအောင်မကောင်းတဲ့လူတွေဖြန့်နိုင်လို့လို့ရပါတော့အဲ့ဒါတော့အဲ့လိုရလိမ့်မယ်ဆိုတော့ဒီလူ900တထောင်ဒီပြတ်တော့အမတ်လက်ဒီနေဟိုပြည်အောင်စုလွတ်တော့အမတ်ပြီးတော့ကြာရင်ဒီပြည်အောင်စုဝင်ကြီး340ဒီလောက်တော့ရတူရတယ်ကြာကျွန်တော်မြင်ရတော့လူရလာတယ်ပြီးတော့အခုဒါတစ်နှစ်လောက်ကျွန်တော်ရွေးကောက်ပေးပေါ့လေ10လ10လောက်ပေးလာလူတွေရဲ့ခါကြတော့ဘာလို့ပြောဒီလောက်လူတွေကပြေချာရေးနိုင်ရင်ထွက်ဖို့ထွက်တယ်ဒါပေမဲ့ဘာလို့လူလဲဆိုတော့ဒီရွေးရက်ဆက်ရလိုက်မြင်တယ်လေပေါ့နော်ဒီလိုမြင်နေတာဒီပြည်ထောင်စုတော်တီဗီနဲ့ဆက်ဆက်နေဖို့လိုတယ်ကိုယ့်အဖို့ပါတီတွေမှာရင်ဌာနချုပ်တွေမှာရင်မီလို့ရောမရဘူးမရဘူးနဲ့ဒီပေါင်းရုံနဲ့ဆက်ဆံကြလာပြီးတော့ကြတော့ဒီမီဒီယာတွေမှာလေ့လာကြည့်တာအဲဒါဘယ်သူကပါပြောတယ်လဲပြီးရင်ပြဿနာရတဲ့အင်ဂျင်နီယာဆိုရင်အင်ဂျင်နီယာပေါ့နော်ဆရာဝန်ဆိုလဲဆရာဝန်နိုင်ငံရေးမှဆိုနိုင်ငံရေးမှဘယ်သူကတော်လဲဆိုကြည့်နေပြီးရတာနဲ့ကျွန်တော်ကောက်ဆွေးနိုင်တယ်လေလာလို့လူရယ်ပေါ့နော်ဘောလုံးတင်းမှာတော့ဒါလေးလို့လဲဆို scout ခေါ်တာပေါ့ဗျာဘယ်သူကတော်ရယ်ဘယ်သူကလူမျိုးချေလဲအဲဘယ်ကောင်ကတော်နာတော်ရယ်ဆိုတာဟာမျိုးအဲ့လိုမျိုးကရှိသွားကြမယ်လို့ထင်တယ်အခုရှိမရှိရောမသိဘူးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုတိုင်ရိုက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလေလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးတူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလမောင်ပါကိုလမောင်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဖုန်းခေါ်ပေးတဲ့ကျေးဇူးတင်ပါတယ်လို့ပြန်ပြောပြရတယ်ဗျာကျွန်တော်သဘောထားကတော့ဒီဟိုမဟာဗျူဟာချမယ်ဆိုရင်တော့ကျွန်တော်ကတော့ဟိုဥစ္စာမဖြစ်သင့်ဘူးလို့ထင်တယ်ဘာကြောင့်လဲဆိုတော့ကိုလက်ရှိသမရာဦးမီးပဲဖြစ်ဖြစ်ဒေါက်တာကောင်းမင်းပါဖြစ်ဖြစ်ချိုးမင်းသိမ်းပါဖြစ်ဖြစ်ဟိုတတိပုဂ္ဂလဝင်ပြိုင် NLD ဟုတ်ပဲတတိပုဂ္ဂလဝင်ပြိုင်ရင်မနိုင်နိုင်ပါဘူးမနိုင်ပါဘူးအဲဒီတခြားအမတ်တရားလည်းအဲ့လိုပြောလာတယ်ဆိုရင်လည်းအဒီအမတ်တွေလည်းတတိပုဂ္ဂလဝင်ပြိုင်ကြီးကမနိုင်ပါဘူးဘာကြောင့်လဲဆိုတော့ NLD ကိုကျွန်တော်တို့ကဟို130အမတ်130ချိုးရောက်နေတဲ့ဒီခံချိုးကိုရှင်ပြီးတော့အစိုးရဖွင့်နိုင်တာ NLD ပဲဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ NLD ကိုမဲပေးခြင်းဖြစ်ပါတယ် NLD ကတော့ဆိုတော့ဆိုတော့ဦးရဆုံးလို့ပြောသလိုပဲရတီးရနေပြီးတော့ဒီလူကပူပါမှုတော့အဆင်ဆင်ရွေးချယ်တင်ရောက်လာတဲ့ဒီဘက်ချမ်းနဲ့ဆက်တဲ့ကိုယ်စလဲကိုရွေးရမှာပါ။ပြီးခဲ့တဲ့2015ဦးဝင်းထိန်လို့စိတ်ကြိုက်ဟိုဘိုးဦးစီးပုံစံမျိုးရွေးချယ်သွားပြီးတော့ရလာတဲ့အမတ်မျိုးကဒီဘက်လက်မခံဘူးလေ။အဲ့လိုဖြစ်နေတာ။အဲ့တော့ခုတော့တဲ့ LED နဲ့လောက်တင်လာတော့ရတီးရနေပြီးတော့ရွေးချယ်မယ်။နောက်ပြီးတော့2015မှာရွေးချယ်လိုက်တဲ့ကိုယ်စလဲဒီနဲ့ပတ်သက်ပြီးတော့လေစီသူတွေကိုစော်ကားတာတွေလက်စားတာတွေရှိခဲ့တဲ့အတွက်ရှိနေသေးဖြစ်တဲ့အတွက်စီသူကိုကျွန်တော်တို့အနေနဲ့မိဘအသားမျိုးကိုဟိုတာပြီးအစ်စ်လောက်တာတောင်းမှန်တယ်လို့မျိုးတောင်းမှန်တယ်လို့ကျွန်တော်ထင်တယ်ပါတီအနေနဲ့ကတော့ပါတီကိုပဲမဲပေးဖို့မပြောပြောစရာတော့မလိုဘူးပေါ့ဗျာပြောစရာမှမလိုတာဒီကိစ္စဟုတ်ကဲ့အမိကိုရွေးပြီးတော့မဲပေးမယ်ဆိုရင်တော့အနိုင်ခံဦးကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကုလားမောင်ဆင်းရဲကျေးဇူးပါကျွန်တော်နောက်တစ်ဦးလည်းရှိပါသေးတယ်ကိုစိုးဝေဖြစ်ပါရဲ့ကိုစိုးဝေတဘောရလည်းလူရင်းတူရှင်ဆင်းရဲလို့ရပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟိုပါတီကနိုင်ငံပါတီကြီးကနေပြီးတော့သူတို့ဒီရတဲ့ဆက်မထားတော့ကျွန်တော်မပြောလို့ရဘူးပေါ့နော်ကျွန်တော်ကတော့မဲဆန်နာရှင်တရားအနေနဲ့ကျွန်တော်ပြောရမယ်ဒီမှာရေးကပ်တဲ့ဝင်တော့မဲ့ဟိုနိုင်ငံပါတီရေးကပ်တဲ့ဝင်တော့မဲ့ဒီပုတ်ကြီးပေါ့ဟိုရေးကပ်တဲ့ဝင်တော့မဲ့ဒီဒီကိုဒီမဲဆန်စာကြီးပေါ့ဟုတ်ကဲ့ပါတီတစ်ခုအနေနဲ့ဆိုလို့ရှိရင်ပါတီမူဝါဒနဲ့နှိုင်းချပြီးပါတီကိုသားပြည်ကိုလည်းရစ်စက်တဲ့ရောက်တာပြီးဆိုလို့ရှိရင်သူတို့အနေနဲ့သူတို့နှိုင်းချခြင်းကမူဝါဒကိုဖြည့်ဖျက်ဖို့အတွက်ခပ်ပါတယ်ပါတီကလည်းဆက်ပုံရတာကိုမှတ်ပြီးပုဂ္ဂလတွေအနေနဲ့ဒီပုဂ္ဂိုလ်အနေနဲ့နှိုင်းချခြင်းကဒီစက်တဲ့ရောက်တဲ့အခါမှာတော့သူတို့ငွေကြေးတွေပေးရတဲ့သတိဖြစ်တွေဟာဆက်လက်ထင်းရမထင်းရဆိုတော့အမှန်စင်းစားပြောကောင်းပါတယ်ဒါဆိုတော့ကျွန်တော်ဒီကပုံရှိတယ်ကတောက်ခံရတယ်တောက်ခံနေရဆိုတာမျိုးပေါ့။ဟောဒီပါတီလူဝါရနဲ့ဝင်သွားတဲ့ပုဂ္ဂိုလ်တွေတောင်ဖြစ်ဖို့။ဟော။အဲပါတီကချက်ကုန်ထားတာလည်းရအောင်ဖြစ်ဖို့ဒီဘက်ကလည်းကြားနေရတယ်ပေါ့နော်။ဒါကြောင့်မို့လို့ကျွန်တော်အရင်ကတော့ပါတီကြည့်တော့ကျွန်တော်မဲဆန္ဒရှိကြအောင်လို့ပြောတာနော်။ပါတီကိုကြည့်ပြီးတော့လည်းကျွန်တော်မဲပြီးတော့
။ဟုတ်ကဲ့ကိုစိုးဟုတ်ကဲ့ကိုစိုးဆွေးနွေးရကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါရဲ့။ကိုတန်းမောင်တော်တော်လည်းဆွေးနွေးနိုင်ပါလိမ့်ခင်ဗျာ။
အဲကျွန်တော်မေးတယ်နာအခုတို့2008ဖွဲ့စည်းပုံပြင်တာကဘယ်လိုဖြစ်သွားလဲအဲ့ဒါကျွန်တော်မသိသေးဘူးဗျနော်အခုရေချင်းရှိတဲ့လူတွေပါဆိုဗမာပြည်မှာရေချင်းရှိတဲ့လူတွေရှိပါတယ်ရေချင်းရှိတဲ့လူတွေကတိုင်းသားတွေထဲမှာလည်းရှိပါတယ်လူမျိုးသားတွေမှာလည်းရှိပါတယ်ဟုတ်ကဲ့ဒီလောက်ပါလို့ဆို
ဟုတ်ကဲ့ဟုတ်ကဲ့ကုသမောင်ဆွေးနွေးရကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရင်းအီးမေးလ်ပို့ဆွေးနွေးထားတဲ့ပုံစံတွေကိုလည်းတစ်လက်စာရေးဖော်ပြခြင်းပါတယ်အရင်ဆုံးစာကတော့အမေရိကန်တရားစီရင်မောင်တတနာရဲ့စာပါကိုရင်နိုင်ဖတ်ပြပေးပါဦးခင်ဗ
ျ။တိုင်းသားဒေသတွေမှာဗိုလ်ချုပ်ချေယုတ်ဆိုင်ထူရဲ့ပြဿနာတွေ၊စစ်ပွဲပဋိပက္ခတွေ၊ခွဲပြားနေတဲ့ပါတီတွေကိုစုပြီးပါတီတစ်ခုတည်းတည်ထောင်တာတွေအလုံးလက်မဲ့ပြဿနာတွေကိုဖြေရှင်းနိုင်တဲ့အပြင်ရွေးချယ်ဆန်ကိုယ်စားလှယ်တွေနဲ့ပြည်သူတွေထိတွေ့မှုပိုင်းအားနည်းချက်တွေကြောင့်2020ရွေးကောက်ပွဲမှာ NLD ပါတီအနေနဲ့ပြည်내ဒေသတွေမှာအနိုင်ရရှိဖို့ခက်ခဲလာနိုင်တယ်လို့ယူဆပြီးပါတယ်။ဒါပြင်တိုင်းဒေသကြီးတွေမှာလည်း88ကျောင်းသားခေါင်းဆောင်တွေရဲ့ပါတီတွေနဲ့ဒီစစ်ဘိုလ်ချုပ်ဟောင်းတွေရဲ့ပါတီတွေကအားကောင်းမောင်းသာရှင်နိုင်ကြမှာဖြစ်တဲ့အတွက် NLD ပါတီအနေနဲ့ပါတီနဲ့မဲဆန္ဒရှင်တွေပေါ်မှာတစ္ဆာဆောင်နေပြီးပြည်သူတွေကိုစီးအောင်နိုင်တဲ့စွမ်းအားနဲ့ပြည်သူတွေရဲ့လိုလားချက်တွေကိုအရေးချင်းပြည့်မီစွာဆောင်ရွက်ပေးနိုင်မဲ့ကိုယ်စားလှယ်မျိုးတွေလိုအပ်နေပြီလို့ယူဆမိပါတယ်။ဒါပြင်ပါတီအနေနဲ့ရွေးချယ်ရန်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်တွေရဲ့ဥပဒေပြုဖို့ဆွေးနွေးတဲ့အခါမှာလွတ်လွတ်လပ်လပ်ဆွေးနွေးနိုင်ဖို့ဘူကချမှတ်ထားတဲ့တင်းကျက်တဲ့စီနီယာစကန်တချို့ဖြေလျှော့တင်တယ်လို့လည်းယူဆမိပါတယ်။ပြည်သူတွေတိအောင်ကိုယ်စားလှယ်လောင်းအမည်စင်းတွေထုတ်ပြတဲ့အခါမှာလဲအမျိုးသားရေးသမားတွေကိုကြောက်ရွံ့ပြီးအရေးချင်းရှိတော့လဲလူမျိုးဘာသာမတူသူတွေကိုချဏ်လတ်ထားတာမျိုးတွေလည်းမရှိသင့်ဘူးလို့ယူဆမိပါတယ်။ဒါမှသာ2020ရွေးကောက်ပွဲမှာပြည်သူတွေရဲ့ထောက်ခံမှုတွေပုံပေါ်ရရှိလာပြီးအရေးချင်းပြည့်ဝတဲ့ကိုယ်စားလှယ်တွေနဲ့ NLD ပါတီရဲ့ဂုဏ်ရှိန်ဟာကြီးကျယ်ထွန်းတောက်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့မောတာတာဖြစ်ပါတယ်နောက်တူရတဲ့ကျွန်တော်တို့ဦးစိန်မော်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင
်ဗျာ2020ခုနှစ်ရွေးကောက်ပွဲမှာ NLD ကပါတီကိုကြည့်ပြီးမဲမပေးပဲကိုယ်စားလှယ်လောင်းတွေကိုကြည့်ပြီးတော့မဲပေးဖို့ဆောင်ဖို့ချမှတ်ဆောင်ရမယ်ဆိုတာကောင်းပါလေဒါပေမဲ့ပြည်သူနဲ့ပါတီတဘောရာအမြင်မတူတာလည်းရှိလာနိုင်ပါလေအကောင်ဆုံးကတော့လူကိုရောပါတီကိုပါကြည့်ပြီးမဲပေးကြတာမျိုးဟာပိုသဘာဝကျပါလေတင့်တော်ပါလေအရေးကြီးတာကကိုယ်စားလှယ်လောင်းရွေးချယ်ရထားမှုမှာအခြေခံစဉ်းစားရမယ့်အချက်လက်တွေမူရင်းသဘာဝကျဖို့မူမှန်ဖို့ပက်လိုက်မှုကင်းဖို့ဥကလေထားဆောင်ရပေးရပါလိမ့်မယ်။ဒါဟာပါတီရဲ့အထူးအတောင်းဖြစ်ပါတယ်လို့ဆိုချင်ပါတယ်။ကိုယ်စားလှယ်လောင်းစီစီရွေးချယ်ရထားမှာပါတီကချမှတ်ထားတဲ့မူဝါဒနိုင်ငံရေးအမြင်တို့အပေါ်မှာစနစ်ကကယုံကြည်လက်ခံသူပါတီရဲ့ဒီမိုကရေစီစနစ်တည်ဆောက်ရေးကြိုးပမ်းမှုတမိုင်းမှာအနစ်နာအဆုံးရှုံးခံပြီးတော့ခင်ခိုင်မြင်းမြဲပါဝင်လှုပ်ရှားခဲ့သူတာဝန်တွေကိုလေးစားပြီးကျိုးနွန်စွာလက်ခံဆောင်ရွက်နိုင်မဲ့သူနိုင်ငံနဲ့ပြည်သူတို့အကျိုးအတွက်ကိုကျိုးကိုမငဲ့ရိုးသားတည်ကြည်စွာဆောင်ရွက်မဲ့သူပညာအရေးအချင်းအားဖြင့်လည်းအစစ်မြင့်တာဝန်တွေကိုဆောင်ရွက်နိုင်အောင်အရေးချင်းရှိသူဆိုတာတွေကိုတတ်မှတ်ရွေးချယ်သင့်တယ်လို့ထင်ပါတယ်ပြည်သူတွေအသိဉာဏ်ကျွေးနေပါပြီအခုခါပါတီရဲ့မူဝါဒနဲ့စွမ်းဆောင်ရည်များအပေါ်အကဲခတ်လေ့လာမဲ့ပေးကြမယ့်အချိန်ဖြစ်နေပါပြီဒီမိုကရေစီစနစ်အမှန်ကိုလှူလာနှစ်သက်ထူထောင်လို့သူတွေကအများစုဖြစ်နေပါပြီဒါကြောင့် NLD ဟာလူကိုရောပါတီကိုပါကြည့်ပြီးတော့လက်ခံမဲပေးကြဖို့ဆောင်ပုတ်ချမှတ်စီရင်သွားမယ်ဆိုရင် NLD ကအများစုအောင်နိုင်နိုင်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဒါကဦးစိန်မောင်ရဲ့သဘောထားပါ။နောက်ထပ်ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်။မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗျာ
။ Socialist နဲ့မဲပေးရောကပါတီလဲရွေးခွင့်မရှိ၊လူလဲရွေးခွင့်မရှိပါဘူး။နှစ်
2015 တမက 1990 ပြည့်နှစ်က လည်း ပါတီ တာ အဓိက ပါ 2020 မှာ လည်း ပါတီ က ပေးသူ များ ကို တာ နဲ ပေး မှာ ပါ ဂျော ဆန်းစုစီ ပါတီ က အစိုးရ မလုပ် ခဲ့ ဘူး ပါ ဘူး အခု အစွမ်း ကို လုပ် နေ ကြ တာ မြင် နိုင် ပါ တယ် ဆို ပြီး ဒီ ဒရရှင် တန် အေတု ရဲ့ အမြင် ကို ရေး လာ ပါ တယ် ရှင် ဒီ ဆော်ဝါ လေး မြင်း ဆွေ ဆို တဲ့ ဒီ Facebook account ပါ ရှင် က တော့ ဒီလို လူ မျိုး ရေး ခြင်း ပါ တယ် မာ က ဒေဝ လင် က က ဆို ပါ တယ် 1 အကြာ မြင် များ ခြင်း 2 ကိုယ်နှုတ်အမူအရာယဉ်ကျေးပြီးတော့ရုပ်ဆင်းအင်္ဂါပြည့်စုံခြင်း 3 ကိုကျင့်တရားဆောင်ခြင်း 4 ရေးစံတက်တီပြည့်စုံခြင်း 5 လုံလဝိရိယရှိခြင်း 6 ကာယညာနာပြည့်စုံခြင်း 9 ဥစ္စာပစ္စည်းမမတ်မောခြင်းလိုပဲဖြစ်ပါတယ် ခေတ်ကာလအမြင်နဲ့ထက်ပေါင်းရင်တော့ 1 နိုင်ငံသားဖြစ်ခြင်း 2 မျိုးရိုးဇာတိအစဉ်ကျခြင်း 3 တရားစောင့်တတ်ခြင်း 4 ဉာဏ်ပညာပြည့်စုံခြင်း 5 မကောင်းမှုဆောင်သူဖြစ်ခြင်း 6 ဥပဒေလေးစားလိုက်နာသူဖြစ်ခြင်း 9 မျိုးရွာလူတို့ရဲ့နှစ်သက်လူလာသူဖြစ်ခြင်း 10 နောက်ခံစည်းဝါးဒနာခိုင်မာခြင်း စသဖြင့်ပြည့်စုံမှုလိုပါတယ် ဒါပြင် street politics and table top politics ဟောဖြစ်နေ educated politics တမဖြစ်ဖို့လိုပါတယ်
Okay နောက်ထပ်ဒီ Facebook ကပေးထားတဲ့စာတချို့လည်းလက်စာရဖော်ပြခြင်းပါတယ်တယောက်ကတော့ ကိုတင်ဦးဆိုတဲ့ account ပါရှင်ပါ तू ကတော့ NLD party နဲ့ရွေးကောက်ပွဲမှာဒီအတွက်ကိုလက်တွေ့ကျင့်သုံးနေမှာဆိုရင် lambda ยุคกว่ามาอัตตะอนัญญะปาร์ตี้ชื่อมาเตยจ๋าบาเดทีนี้อนัญญะปาร์ตี้เจ้าปิดูลุลุติเนี่ยลงให้สิทธิ์สนาแท้ผุ่ยเพียงผุ่ยเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพียงเพีย ဲ့ NLD ပါတီကိုပဲမဲပေးရပါမယ်။အခုလက်ရှိချင်းဦးပြင်စီရေးမှာဘယ်ပါတီဘယ်ဖွဲ့စည်းရမှာပြင်ဆင်ဖို့လောက်တာမရှိပါဘူးတဲ့။စိတ်ချွေဦးပဲပြန်သွားနေတဲ့ပါတီများနေပါရဲ့။ NLD ဆိုတော့လက်ထက်မှာကျေးလက်ဒီစားတွေပုံပုံဖွင့်ပြိုးတိုးတက်လာတာမြင်းမြန်ရဲ့ချက်ပါတဲ့။ဒါကြောင့် NLD ပါတီကိုပဲမဲပေးခြင်းပါတယ်ဆိုပြီးသူသဘောထားကိုရေးပါတယ်။နောက်ထပ်စာတချို့လည်းရှိပါသေးတယ်။နန်းလောင်ဖတ်ပြပေးပါလားခင
်။ဟုတ်ကဲ့ဦးတထွန်းဆိုတဲ့အကောင်ကတော့အယူချင်းဆိုတာပါလဲဘွဲ့တွေတန်းစီပြထားပြီးကြီးစုကောင်းကျိုးတန်းကြီးကောင်းကျိုးမလုပ်တတ်ရင်အသေးသားကမဲတပြားနှမျောစရာကြီးလက်တွေ့ကြည့်ပါအောင်ဘာမှဖြစ်မလာဘူးလေလို့ရေးပါတယ်ရှင်နောက်တစ်ယောက်ကတော့ညီရုံ get လို့အတန်းထွက်မယ်ထင်ပါတယ်သူကတော့ NLD အနေနဲ့ပါတီကိုကြည့်ပြီးတော့မဲပေးခိုင်းတဲ့မူဟောင်းစနစ်ဟောင်းမော်ရာဆက်လက်ကျင့်သုံးမယ်ဆိုရင်ပိုအဆင်ပြေလောက်ပါတယ်လူလူကလူကိုကြည့်ပြီးမဲပေးရလောက်အောင်နိုင်ငံရေးအသည့်ဝါစာမပြည့်စုံကြသေးလို့ပါတဲ့ကြံတဲ့တစ်ယောက်ကတော့မောင်တော်ညပါရှင်သူကတော့2020မှာ NLD online ရဲ့အတွက်ပါတီကိုမကြည့်ပါနဲ့လူကိုကြည့်ပါဆိုရဲမှုတစ်ခုတည်းနဲ့တော့ထင်းတဲ့လောက်အခြေအနေမကောင်းနိုင်ပါဘူးဗျာတဲ့အမေစုကိုရန်ရွေးတော်ပွဲမတန်ခင်ကပြောခဲ့တဲ့စကားတွေပေးခဲ့တဲ့ဂတိတွေကိုအကောင့်ထဲပေါ်ပြနေပြီးတော့တမကြီးကလည်းပြည်ထဲရေးကိုနိုင်အောင်ကိုင်းပြီးတရားရေးမှန်တိုင်းကိုတက်မှတ်ပေးနိုင်မှပါတီကလည်းတကယ်လူတော်လူကောင်းတွေအများကလက်ခံနိုင်တဲ့သူတွေကိုရွေးချယ်ပေးနိုင်မှတော်ကကြမယ်လို့ခံမှန်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဟုတ်ကဲ့နောက်ဆက်စားဦးတင်ဝင်ရပါရဲ့မက်ခွန်ကိုဖတ်ပြရအောင
်ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာလွှတ်တော်ကိုယ်စားလှယ်ရွေးချယ်ရတာမလွယ်ပါဘူးပါတီကိုလည်းကြည့်ရပါတယ်လူကိုလည်းကြည့်ရပါတယ်လူကိုပဲကြည့်လို့ရှိရင်ကိုယ်စားလှယ်လောင်းရဲ့အရေးချင်းကိုသိဖို့လိုပါတယ်မလွယ်ပါဘူးဘာလို့လဲဆိုတော့မဲဆွယ်မှပဲကြည့်ရတာမျိုးပါသူ့ရဲ့ကိုယ်ရည်အကျဉ်းလေးဖတ်ပြီးဆုံးဖြတ်ရတဲ့အချိန်မျိုးဖြစ်နေတာလေဘွဲ့တွေကလည်းသိတဲ့အတိုင်းအတုကရှိသေးသူ့ရဲ့နောက်ကျောင်းနဲ့နိုင်ငံရေးအသည့်ကိုလည်းဗာနဲ့တိုင်းမလဲခက်ပါလေဗျာပါတီကိုကြည့်တယ်တော့လေမူဝါဒတွေခြားပြတာတွေကတော့မစားရဝကမှန်ပါအကောင့်ထဲပေါ်တဲ့အခါအဖျားရှုသွားတာပါဒါကလည်း2008အခြေခံဥပဒေကြောင့်ဖြစ်နေတာဆိုတော့ခက်တာပေါ့ဗျာကျွန်တော်တို့ကတော့အခွင့်အရေးကိုလက်မလွတ်ဖဲလူကောပါတီကောရနိုင်သလောက်လေ့လာပြီးမဲပေးမယ်လို့စဉ်းစားပါတယ်အားတော့မရဘူးပေါ့ဗျာဥပဒေဖြစ်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒီသတ်သရှင်ရဲ့စာရဲမှာတော့ဟိုသူတို့ရဲ့ညွှန်လင်းချက်တွေစာနာတွေ wish list ကိုဆိုရမှာပေါ့လေဆိုတော့ဒီချိန်ထဲမှာပဲသူတို့အားမလို့အားမရအတန်တွေလည်းထင်ရနေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့1မိနစ်လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီအပြင်နဲ့သုံးသက်တဲ့သူတွေကိုအပိတ်အနေနဲ့သုံးသက်စေချင်တာကတော့ကျွန်တော်ဒီလူလူတွေရဲ့လိုအပ်ချက်တွေစာနာတွေနဲ့တစ်ဆက်တည်းကြားဖို့ဆိုရင်ဟို NLD ပါတီတွေမဟုတ်ဘူးပေါ့လေနိုင်ငံရေးပါတီတွေအနေနဲ့အရေးကြီးဆုံးလုပ်ဖို့ဆိုတဲ့ကိစ္စရှိမယ်ဆိုရင်ဘာလို့များပြောနိုင်မလဲဆရာဦးစီရဲ့သူအရင်ဆုံးဆွေးနွေးပြောတာ
အကြောလူရွေးချယ်ရမှုကတော့ပြတ်ဖို့လိုတယ်ဗျ။အဲအဲ့လိုပြတ်တယ်ဆိုရင်အဲဒီလူတော်နဲ့လူကောင်းပေါ့လေ။အဲ့တော့ဒီဟိုနိုင်ငံတော့အကျိုးပြုမဲ့လူကိုပါတီရဲ့လူအချက်ကိုလည်းအဲကိုကတည်ပြီးတော့နားလည်ပြီးတော့နိုင်ငံတော့အကျိုးပြုမဲ့လူပါတီတော့အကျိုးရှိမဲ့လူပေါ့နော်။အဲ့လိုလူတွေကိုရွေးထားနိုင်ဖို့လိုတယ်။နောက်ပြီးတော့ကြာရင်ဒီ20မူဝါဒပေါ့လေ။ရွေးပြီးတော့ကြာရင်လူငယ်လူကြီးလူလက်ပေါ့လေ။ညံ့ညက်တော့ဖြစ်အောင်လုပ်ထားဖို့ တင်တယ်ဗျ။ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးရဲ့ထုတ်ဟောခင်ဗျာကျွန်တော်တို့ဒီငွေပါတီအနေနဲ့ဒီလူစန္ဒာတွေကိုဖြည့်ဆည်းနိုင်မှုဆိုအရေးကြီးဆုံးဘာတွေများလုပ်ဖို့လိုမလဲဆရာအချက်တင်ပြတော့ရပါတယ
်။အဲလောလောဆယ်ကတော့အခုဒီကျွန်တော်တို့ရေပောက်ပွဲတွေမှာအဲလူတော်လူကောင်းတွေကိုကျွန်တော်ရွေးချယ်ပြီးပါတီရတင်နိုင်ဖို့ကတော့အဓိကကြားပါတယ်လေဒီရှင်မာကတော့ပါတီတီဆောင်ရေးကိုကောင်းအောင်လုပ်ရပါမယ်ပါတီကနိုင်ငံမှန်ကန်မှုပေါ့လေအဲ့ဒါကိုလည်းဒီမိုကရေစီလေးကျချနိုင်အောင်အဲ့ဒီနိုင်ငံအတိုင်းကျွန်တော်တို့တိုင်းပြည်ကိုအဲဒီပြောင်းသွားမယ်ဆိုတဲ့အကြောင်းကိုလည်းယုံကြည်မှုရှိလာအောင်ကျွန်တော်ဆောင်ရွက်ဖို့ရွေးချယ်မှာလိုအပ်ပါတယ
်ဟုတ်ကဲ့ဒီနေ့ဆွေးနွေးပြကြတဲ့ဒါနဲ့ဆရာဦးစီရဲ့သူဦးရထွန်းကိုလည်းတာဝန်ဆွေးနွေးတဲ့သူတွေစာရေးသားပြဖို့တွေနဲ့သောတာရှင်တွေအဖို့ကိုချုပ်ပေးချစ်ပါတယ်ခင်ဗျာ။